ဒီအမေရိကန်တိုင်းရဲ့တင်းငွေနေညပိုင်းသတင်းတွေကိုကျွန်တော်ဇော်ဝင်လိုင်ကဆက်ပြီးတင်ပြပေးတော့ပါမယ်ခင်ဗျာ။ COVID-19 ရောဂါစတင်ပြန့်နှံ့ကြောင်းမကြာခင်ကပဲသိရှိရတဲ့မြောက်ကိုရီးယားနိုင်ငံမှာဒီကနေ့မေလ15ရက်နေ့မှာသေဆုံးသူ15ဦးထပ်ပြီးအတည်ပြုလိုက်တာကြောင့်ဒီကာယောဂါနဲ့ဆက်ဆက်သေဆုံးသူ42ဦးရှိသွားပြီဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စတင်ဖြစ်ပွားတဲ့အချိန်ကလေးကနှစ်နှစ်ကြာသူ့နိုင်ငံအတွင်းရောဂါပိုးကူးစက်ပြန့်ပွားခြင်းမရှိဘူးလို့ပြောလာခဲ့တဲ့မြောက်ကိုရီးယားမှာCOVID-19 ကူးစက်နေသူစတင်တွေ့ရှိရကြောင်းကြာသာပတင်းတွေမှာတရားဝင်ထုတ်ပြန်ကြေညာခဲ့ပါတယ်။နိုင်ငံတွင်း COVID ကူးစက်နေသူတွေကိုအပီလာမှာစတင်တွေ့ရှိခဲ့တယ်လို့ရောဂါပိုးဖြစ်နေကြောင်းအတည်ပြုပြီးတဲ့နောက်မှာမြောက်ကိုရီးယားအာဏာပိုင်တွေကထပ်မံအတည်ပြုပြောကြားခဲ့ပေမဲ့တိုင်းပြည်အတွင်း COVID-19 ဖြစ်နေသူဘယ်နှဦးရှိတယ်ဆိုတာအတိအကျမသိရဘူးလို့ဆိုပါတယ်။တုတ်ကွေးရောဂါလက္ခဏာနဲ့တူတဲ့ရောဂါပိုးဖြစ်နေသူနောက်ထပ်3သိန်းနီးပါးဆန်းသက်တွေ့ရှိရကြောင်းနိုင်ငံပိုင် KCNA သတင်းမှာဖော်ပြထားတာကြောင့်အခုချိန်ထိယောဂဘိုးကူးစက်နေသူ 8,200 ကျော်သွားပြီဖြစ်ပါတယ်။ကျမကြီးစောင့်ရှောက်မှုပိုင်းမှာအားနည်းချက်ရှိတဲ့အပြင်ကာကွယ်ဆေးထိုးပေးတဲ့အစီအစဉ်လည်းမရှိတဲ့မြောက်ကိုရီးယားနိုင်ငံမှာအခုလိုယောဂဘိုးကူးစက်မှုတစ်ချိန်တို့မြင့်တက်သွားတာကြောင့်စိုးရိမ်မှုတွေကြီးထွားလာနေပါတယ်။မြောက်ကိုရီးယားကိုအကူအညီပေးရေးနိုင်ငံတကာအသံဝိုင်းရဲ့ကြိုးပမ်းမှုကိုအမေရိကန်ကထောက်ခံပေမဲ့အမေရိကန်အနေနဲ့တော့မြောက်ကိုရီးယားကိုကာကွယ်ဆေးထောက်ပံ့ပေးမှာမဟုတ်ဘူးလို့သမ္မတအင်ဗျူတော်ပြောခွင့်ရဂျန်ဆာကီကကြာသာပတင်းနေ့မှာပြောခဲ့ပါတယ်ခင်ဗျာ။